84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှစက်တင်ဘာလ18ရက်နေ့အင်္ဂါနေ့ဒီကနေ့မှစတင်ကျင်းပမှာပါ။နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှဖြစ်ပြီးလက်ရှိမြန်မာနိုင်ငံအတွင်းကြုံတွေ့နေရတဲ့စိန်ခေါ်ချက်တွေကိုအဓိကထားပြီးတော့တင်ပြဖို့ရှိပါတယ်။ဒါအပြင်ကုလသမဂ္ဂထွေထွေညီလာခံအတွင်းမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံကတာမတ်ကြီးတွေတီးခြားတွေ့ဆုံပြီးရိုဟင်ဂျာအရေးဆွေးနွေးကြမယ်လို့လည်းသတင်းတွေထွက်နေပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုအင်္ဂါနေ့မှာစတင်တော့မှာပါ။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်က83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအပိသတ်မင်ကွန်းကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာတင်းနှင်းလာနေကပြောကြားခဲ့ပါတယ
်။ As we look ahead to the 75th anniversary of the United Nations
83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွက်ညီလာခံတပါတိ Miss Espinosa Garcés ရဲ့ဥဆောင်မှုနဲ့ပူးပေါင်းဆောင်ရွက်မှုအတွက်ကျေးဇူးတင်ပါတယ်။တဘာပတိတဲ့အဖြစ်တင်မြောက်ခံထားရသူနိုင်ဂျီးရီးယားနိုင်ငံကပမောက္ခတီဂျာနီမိုဟာမက်ဘန်ဒေးနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားပါမယ်။ပိုပြီးငိမ့်ချမ်းတာယာကျွဲဝတဲ့ကဘာကြီးဖြစ်လာရေးအတူတကွဆက်လက်ဆောင်ရွက်သွားကြပါစို့။
အခု84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌအဖြစ်ကုလသမဂ္ဂဆိုင်ရာနိုင်ဂျီးရီးယားတန်အမတ်ကြီးပမောက္ခတီဂျာနီမိုဟာမက်ဘန်ဒဲကဆောင်ရွက်မှာဖြစ်ပါတယ်။စက်တင်ဘာလ18ရက်နေ့ကတင်မှာဖြစ်ပြီးစက်တင်ဘာ24ရက်နေ့ကနေစက်တင်ဘာ30ရက်နေ့အထိနိုင်ငံတစ်ခုချင်းစီကမင်ကွန်ပြောမှာပါ။နိုင်ငံအခြေကဲ112ဦးအစိုးရခေါင်းဆောင်48ဦးနီးပါးနဲ့နိုင်ငံကြ ాయి ဝင်ကြီး30ချုပ်တို့တက်ရောက်မယ်ထဲအမေရိကန်သမ္မတဒေါ်နယ်ထရန့်အိန္ဒိယဝင်ကြီးချုပ်နရင်ဒရာမိုဒီပါကစ္စတန်ဝင်ကြီးချုပ်အီမရန်ခန်တို့လည်းပါဝင်ပါတယ်။မြန်မာနိုင်ငံဘက်ကတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှဖြစ်ပြီးစက်တင်ဘာလ28ရက်နေ့မှာမြန်မာကမင်ကွန်းပြောမှာပါကုလသမဂ္ဂအထွေထွေညီလာခံဘေးပတ်မှာမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့ကတန်တမန်တွေတီးတန့်တွေ့ဆုံပြီးရိုဟင်ဂျာအရေးဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂတန်တမန်သတင်းရက်ွက်မှာပြောဆိုနေကြပါတယ်တရုတ်ဆွေးရဘက်ကကမကထလုပ်တဲ့ဒီဆွေးနွေးပွဲမှာတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာတွေထာနေပြန်ရေးစတင်နိုင်ဖို့နီးလန်းရှာဖို့ဖြစ်တယ်လို့လဲတန်တမန်သတင်းရက်ွက်ကပြောပါတယ်2018ခုနှစ်တုန်းကလည်း83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွင်းအခုလိုသုံးနိုင်ငံဆွေးနွေးပွဲကျင်းပခဲ့ပါတယ်ကုလသမဂ္ဂအထွေထွေညီလာခံအတွင်းတီးတန့်ဆွေးနွေးပွဲတွေလုပ်ဖို့စီစဉ်နေတယ်လို့နယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တူစွမ်းကအတည်ပြုပေမဲ့အတိအကျဘသူတွေနဲ့တွေ့ဖို့ရှိလဲဆိုတာကိုတော့မပြောပါဘူ
းအဲသေးသေးတော့ပြောလို့မရသေးပါဘူးကျွန်တော်တို့တောင်းထားရတော့ရှိပါတယ်ဟိုကျွန်တော်တို့အမေရိကန်ဘက်ကလည်းပဲတွေ့ဖို့ဆုံဖို့ဟိုတောင်းထားရလည်းရှိတယ်ကျွန်တော်လည်းစီစဉ်နေတာတော့ရှိပါတယ်အခုတော့ဟိုတော်တော်ကြာတော့ပြောလို့တော့မရသေးပ
ါဒါပေမဲ့လူပေါင်းသိန်းချီထွက်ပြေးရတဲ့ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့တော့ကုလသမဂ္ဂထွေထွေညီလာခံဆွေးနွေးချက်မှာပါရှိမှာဖြစ်တယ်လို့အမတ်ကြီးဦးဟောက်တို့ဆွမ်းကပြောပါတယ
်ကျွန်တော်တို့ဒီတစ်ခါကိစ္စတော့ကျွန်တော်တို့ကြုံတွေ့နေရတဲ့ချိန်ခေါ်မှုတွေအများကြီးတွေတခုကိုဆိုဒီဟာလည်းပဲကျွန်တော်တို့ဟိုအဓိကပြောမယ့်အထဲမှာတော့ပါသလိုကျန်တာကတော့သူ့ company လိုက်ကျွန်တော်တို့လောက်ရမှာလည်းရှိတယ်လေဒီတစ်ခါကိစ္စဆိုရင်ကျွန်တော်တို့လူခွင့်ရေးနဲ့ပတ်သက်တဲ့ကျွန်တော်တို့တတိယ company ရှိအောင်အဲ့တော့တတိယ company ထဲမှာနှစ်တိုင်းဟုတ်လားဟိုကျင်းသွင်းနေကြဒီ resolution ပေါ့အဲ့ထဲမြန်မာနိုင်ငံလူခွင့်ရေးချင်းနဲ့ပတ်သက်တဲ့ resolutionအဲ့ဒီမှာကျွန်တော်ဆက်ပြီးတော့ဒီနေ့လည်းပဲရှိလာပေါ်လာလာတယ်ရှိတာဟုတ်ရအဲ့တော့ဒီဟာတွေကြရင်တော့တီးကြသူ့ကိစ္စနဲ့ပတ်သက်တဲ့ကိစ္စဖြစ်လာတဲ့ခါကျတော့ချက်ချင်းဝင်ပြောဆိုရမယ့်ဟာတော့ရှိမှာပေါ့အခုလည်းပဲကျွန်တော်လူခွင့်ကောင်စီဂျီနီဗာမှာဒီကိစ္စပဲအဓိကပြောဆိုနေကြတာဟုတ် FFM report ကိစ္စတော့နော်ဒီရန်ကြီးရဲ့ report ကိစ္စတော့အခုဂျီနီဗာမှာဆွေးနွေးနေကြတာရှိအဲ့ဒါတွေကကျွန်တော်ဒီဘက်ကိုညော့ဘက်ကိုရောက်လာမှာလေအဲ့တော့ရောက်လာမှာဆိုတော့အဲ့ဒါတွေရဲ့ဆက်ကျွန်တော်ဒီဘက်ကလာကွန်ဒီလိုက်လာလူခွင့်ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးကြမယ်ထဲမှာလဲဒါသူတိကျဘာသာရေးအနေနဲ့ကျွန်တော်တို့တတ်တတ်ကိုပြောဆိုကြမယ်ဟာလည်းရှိလာမှာပ
ါမြန်မာဘက်ကအဓိကတင်ပြမယ်အကြောင်းအရာကိုလည်းတန်မတ်ကြီးကအခုလိုပြောပြပါတယ်အဲ
့တော့ဒီနေ့ကတော့ဗျာဟိုကွန်ပျူတာနဲ့ပတ်သက်ပြီးတော့ဟိုဘောနော် SAD နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီနေ့ကတော့ကျွန်တော်တို့သုံးသပ်တဲ့ summit တွေရှိမယ်နောက်တစ်ခါပတ်ဝန်းကျင်ထိုင်းနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုအရှိတာပေါ့နော်ဟို climate ဟိုအဓိကတော့ရာသီဥတုပြောင်းလဲခြင်းဆိုင်ပေါ့ climate ဟိုပေါ့ summit ရှိတယ်ဆိုတော့ တော့ဒီဟာတွေကတော့အရေးကြီးတဲ့ဟိုဘာသာရပ်တွေဖြစ်တော့ဒီဘာသာရပ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောဆိုမဲ့ဟာတွေကျွန်တော်တို့ရဲ့ရပ်တည်ခြင်းနဲ့ပတ်သက်ပြီးတော့ပြောဆိုမဲ့ဟာတွေရှိမှာပေါ့ဗျာအဓိကတော့ဒါပေါ့ဆိုတော့ဟိုဂျန်တဲ့အပိုင်းမှာကတော့ကျွန်တော်နိုင်ငံနဲ့ပတ်သက်ပြီးတော့လောဆယ်ရင်ဆိုင်ဟိုနေရတဲ့ဟာလားဟိုစီဝိုင်းပုံမျိုးတိုးတက်မှုဆိုင်ရာကျွန်တော်တို့ဆောင်ရွက်မှုတွေငင်းကြိုင်းနဲ့တိုင်းသာစီလုံးရင်မှုကိဆိုင်ရာကိစ္စတွေနောက်ရင်ဆိုင်နေရတဲ့စင်ခေါ်မှုတွေပေါ့ဗျာဒါတွေကိုကျွန်တော်တို့တင်ပြဖို့ရှိမှာပေါ့
စက်တင်ဘာလ18ရက်နေ့စတင်မဲ့84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေကောင်းဆောင်မှာဖြစ်ပြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်လည်းပါဝင်မှာဖြစ်ပါတယ်2016ခုနှစ်ကကုလသမဂ္ဂအထွေထွေညီလာခံမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးအဖြစ်လည်းတာဝန်ယူထားတဲ့ဒေါက်ဆန်းစုကြည်တက်ရောက်မင်ကွန်းပြောကြားခဲ့ပါတယ်